မြန်မာစစ်တပ်ဟာတိုင်းဒေသနဲ့ကင်တပ်ဖွဲ့တွေနဲ့စစ်မှန်တဲ့တွဲဆုံဆွေးနွေးအဖြေရှာရေးထက်ဗိုလ်ချဆွေးမွေးမှုဝါဒကိုပဲဆွဲကန်ကျင့်သုံးနေတော့မှာဖြစ်ကြောင်းပြည်ပရောက်တိုင်းဒေသအရေးဥဆောင်နေသူတွေကပြောလိုက်ပါတယ်ဒီကနေ့မတ်လ29ရက်နေ့ကိုမြန်မာလွတ်လပ်ရေးတမိုင်းမှာအရေးပါတဲ့ဖက်စစ်အွန်လိုင်းနေလို့ဂွန်ပြူသတ်မှတ်ခဲ့ပေမဲ့နောက်ပိုင်းမှာတက်မတော်နေအဖြစ်ပြောင်းလဲသတ်မှတ်ခဲ့လို့ဖက်စစ်ဂျပန်နေတွန်းလန်ရေးမှာဓာတ်နှုပေါင်းခဲ့ကြတဲ့တိုင်းဒေသတွေအတွက်ရောတက်မတော်နေကကိုစားပြုသလားလက်ရှိမြန်မာတက်မတော်ရဲ့ရည်တည်ချက်ပေါ်မှာတိုင်းဒေသတွေရဲ့သဘောထားမြင်တွေကဘယ်လိုရှိသလဲဆိုတာကိုမိုက်အင်ဂျင်နီယာကပြောပြပါလိမ့်မယ
်မနစ်ကတက်မတော်နေခန်းနာမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းဒေသလက်နက်ကိုင်ဖွဲ့တွေအနေနဲ့သဘောထားကွဲလွဲမှုတွေကိုလက်နက်ကင်ပြီးတောင်းဖို့မလိုအပ်တော့ကြောင်းပြောသွားပါတယ်အခုတစ်နှစ်တတိကြာလာပြီမဲ့တိုင်းရင်းသားဒေသတွေမှာအထူးသဖြင့်အရင်ကအဖြူရောင်နယ်မြေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့တွေကြားတိုက်ပွဲတွေပိုပြီးပြင်းထန်လာနေတာပါဒီအခြေအနေနဲ့ပတ်သက်လို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒူးဥက္ကဋ္ဌကိုသိန်းထွန်းစံကသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ
်အေးအပေါ်မှာဒီတမရောကထားတဲ့မြန်မာစစ်တပ်ကထားတဲ့သဘောထားကတော့အနိုင်ကျင့်နေတယ်ပေါ့နော်ဒီလိုသဘောပဲမြင်ပါတယ်နောက်ပြီးတော့သူတို့အနေနဲ့ကတော့လက်ဝကြီးအုပ်ပြီးတော့ဒီမြန်မာဒီလိုသူတို့စက်တက်ကြီးဆိုးခြင်းနဲ့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုတိတိကျကျစက္ကနနာခုခုပေးလိုက်ရမှာမျိုးပေါ့နော်လက်လွတ်သွားမှာမျိုးကြောက်တယ်အဲ့လိုပဲကျွန်တော်တို့မြင်နေနောက်ပြီးတော့သူတို့ရဲ့အပြောတွေကအခုတစ်မျိုးတော်ကြတစ်မျိုးအမျိုးမျိုးပြောပြီးတော့အမျိုးမျိုးလက်ပတ်ပြီးတော့အမှန်ကတော့သူတို့ဒီတိုင်းရတဲ့အခွင့်အရေးကိုတောင်းအောင်ပေါ်တောင်းလို့ပဲဖြစ်ဖြစ်လက်နဲ့ကင်တောင်းလို့ပဲဖြစ်ဖြစ်အဲ့ဒီဟာတွေကိုခြေပုံးပြစ်ချင်တယ်စေတနာမမှန်ဘူးပေါ့ဗျာတကယ်တော့အဲ့လိုမြင်ပါတယ
်ငင်းချင်းရဲ့ဆွေးနွေးပွဲတွေအတွက်တိုင်းရင်းသားလက်နဲ့ကင်ဖွဲ့တွေကိုလက်ကမ်းကြိုဆိုနေစေဖြစ်ကြောင်းနဲ့ဆွေးနွေးတဲ့အခါမှာလည်းမဖြစ်နိုင်တာတွေကိုတောင်းဆိုနေမဲ့အစားဖြစ်တင်တာတွေကိုပဲညှိနှိုင်းတာကလက်တွေ့ကြမယ်လို့မြန်မာတက်မတော်ဘက်ကအမြဲပြောနေတာပါအဲ့ဒီလိုမြန်မာစစ်တပ်ရဲ့ရည်တည်ပြောဆိုချက်တွေဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအတွက်တကယ်အလုပ်ဖြစ်ပါသလားကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့သုံးသပ်ချက်ကတော့
တိုင်းရင်းသားတွေကလက်နက်ကိုင်ပြီးတော်လန်လာတယ်ဆိုတာလေသူတို့မှာတိုင်းရင်းသားတွေရပိုင်ခွင့်လွတ်လပ်မှုနဲ့တန်းတူညီမျှအခွင့်အရေးတွေလိုချင်လို့ရချင်လို့အဲ့ဒါသူတို့လက်နက်ကိုင်ပြီးတော်လန်လာတာပဲဆိုတော့အဲ့ဒီတော်လန်လာတဲ့ဒါနှစ်ပေါင်း90လောက်ရှိပြီဆိုတော့တီကြားထဲမှာအခုဆိုလို့ရှိရင်ငင်းချမ်းရေးလိုချင်တယ်ဆိုတဲ့စကားတွေပြောလာတယ်။နောက်ပြီးတော့မှဖက်ဒရယ်ပြည်ထောင်စုတည်ဆောင်မယ်လို့ပြောလာတယ်။ဆိုလို့ရှိရင်အဲ့ဒါသူတို့ကထိမ့်ထိမ့်တိမ့်တိမ့်နဲ့အဲ့ဒီတိုက်ပွဲတွေရက်စဲဖို့စူးစမ်းရမယ်ဗျ။ဆိုအခုလို့ဆိုလို့ရှိရင်ကျွန်တော်တို့ကငင်းချမ်းရေးလဲဆွေးနွေးတယ်အခုဆိုလို့ရှိရင်၄နှစ်ကျော်ကျော်၅နှစ်လောက်ရှိသွားပြီ။ဒါပေမဲ့ဒီကြားထဲမှာတိုက်ပွဲတွေဖြစ်တာလဲရှော့သွားတာမရှိဘဲနဲ့ပိုပြီးတော့များလာသေးတယ်နောက်တိုက်ပွဲတွေကလည်းပိုပြီးပြင်းထန်လာသေးတယ်ခုဆိုရင်လင်းပြန်တွေတုံးပြီးတော့မှပုံကျဲတာတိုက်ခိုက်တာတွေရှိလာတယ်ဆိုတော့ကျွန်တော်တို့ထင်တာငင်းချမ်းရေးတကယ်လိုလားတယ်ဆိုရင်စစ်ပွဲရက်ဖို့လိုတယ်ဆိုတော့အခုစစ်ပွဲရက်ဖို့ဆိုတာလေအတိအကကတော့ကျွန်တော်တို့အစိုးရတတ်မတော်ပဲအစိုးရတတ်မတော်ကတော့တော့မတိုက်တော့ဘူးထိမ့်ထိမ့်သိမ့်သိမ့်နဲ့ရက်ထားမယ်ဆိုလို့ရှိရင်စစ်ပွဲလည်းဖြစ်เสียအကြောင်းမရှိဘူ
းမြန်မာတပ်မတော်ဘက်ကတကယ်ပဲငင်းငယ်ရေးကိုလူလာရတယ်ဆိုရင်အရင်ပင်လုံစာချုပ်ဂရိကဝတ်မှာပါတဲ့တိုင်းရင်းသားအလုံးတန်းတူပါဝင်တဲ့စစ်မှန်တဲ့ပြည်ထောင်စုတပ်မတော်အဖြစ်ပြုပြင်ပြောင်းလဲဖို့လိုအပ်နေကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောပါတယ
်တကယ်ဆိုတော့တော်လန်ရေးနေပါဘသူ့ကိုတော်လန်ရဖက်စစ်ဂျပန်ကိုတော်လန်လို့တော်လန်ရေးနေဆိုတာပေါ်ပေါက်လာတာပါအဲ့ဒါကြီးကိုဒီပိုင်စည်းလိုက်တာပေါ့နော်တမ်းဆိုဆိုဒီ institution တခုပဲပိုင်စည်းလိုက်တယ်တကယ်ဆိုတနိုင်ငံလုံးနဲ့ပါဝင်တာပါကျွန်တော်ကချင်နေဆိုရင်ရောဖက်စစ်ဂျပန်နဲ့ဒေါ်လာပြီးတဲ့အချိန်မှာမနောကကိုဒီအရှိမြောက်ပိုင်ပေါ့နော်ခုချမ်းပြည်နယ်မြောက်ပိုင်းမှာကျွန်တော်မနောကပွဲတွေခါပွဲတွေပါပြီးချင်းပခဲ့တာပါကျွန်တော်ပတောင်မနောဆိုမှမနောပွဲတွေလုပ်ခဲ့ဖက်စစ်ဂျပန်နဲ့ကိုချိန်မုံပြီးတဲ့နောက်ပိုင်းမှာအဲ့ဒါတကယ်ဆိုတော့ဒီအကုန်လုံးပါဝင်တဲ့ဒေါ်လာရင်းနေပြအဲ့ဒါကြီးအခုကတမ်းတော့သူသူသူနဲ့ပဲပေါက်ဖွာလာလို့လို့သူပဲပိုင်ရလို့လို့ဖြစ်နေတဲ့တန်တန်ရှိကျွန်တော်ပေါ်ထောင်လိုက်တာကိုကျွန်တော်အတိအမလို့လားပါဘူးတကယ်ဆိုတော်လာရေးနေပါခင
်မက်ရှလာ29ရက်နေ့တက်မတော်နေ့အထိမ်းမက်ဖြစ်မနစ်အင်္ဂါနေ့ကနေပြည်တော်မှာရှိတဲ့သူရဲကောင်းဗိမာန်မှာ1940နဲ့50ခုနှစ်တဝိုက်ကလွတ်လပ်ရေးကြိုးပမ်းမှုကာလနဲ့လွတ်လပ်ရေးရပြီးနောက်ကာလတွေမှာတက်မတော်အတွင်းစွန့်စွန့်စားစားတာဝန်ထမ်းဆောင်ခဲ့သူအောင်ဆန်းသူရိယာဘွဲ့ရရှိခဲ့တဲ့6ဦးရဲ့ရုပ်ထုတွေကိုဖွင့်လှစ်တဲ့အခမ်းအနားပြုလုပ်ခဲ့ပါတယ်။အောင်ဆန်းသူရိယာဘွဲ့ရရှိခဲ့သူတွေကတော့ဘုံမူးအောင်ဆန်းသူရိယာအေချို ဘိုသူရအောင်ဆန်းသရိယတိုက်ချွန်းခေါ်တိုင်ကောင်းတတအောင်ဆန်းသရိယစုခဘဟာဒူရိုင်တတအောင်ဆန်းသရိယလှတောင်းတတအောင်ဆန်းသရိယစောမြင့်နဲ့အယက်သားအောင်ဆန်းသရိယစောဘယူတို့ဖြစ်ကြပါရဲ့ရှင်